အာဖရိကတိုက်မြောက်ပိုင်းမှာအမေရိကန်တွေကိုပြစ်မှတ်ထားတိုက်ခိုက်လာနိုင်မှရှိတဲ့ကြမ်းဖက်ချင်းချောက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်ကဆစ်စလီကျွန်းမှာတပ်အင်အားကိုထပ်ဖြည့်လိုက်ပါတယ်ရင်းတက်သား200လောက်အပါဝင်ရဟယင်လူအတက်ဆင်းလုပ်လို့ရတဲ့လေယာဉ်လေးစင်း KC-130 စစ်လေယာဉ်နှစ်စင်းကိုစပိန်နိုင်ငံကနေအီတလီနိုင်ငံဆစ်စလီကျွန်းကိုပြောင်းရွှေ့လိုက်တာပါဘယ်လိုချင်းချောက်မှုဆိုတာကိုတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကအသေးစိတ်ပြောကြားသွားခဲ့ခြင်းတော့မရှိခဲ့ပါဘူးဒါပေမဲ့လည်းအမေရိကန်တန်တမန်တွေရဲ့လုံခြုံရေးအတွက်အဲ့ဒီတက်တွေကိုရွှေ့ပြောင်းလိုက်တာဖြစ်တယ်လို့တော့သူကပြောပါတယ်2012စက်တင်ဘာလတုန်းကအစ္စလာမစ်စစ်သွေးကြွတွေရဲ့လက်ချက်နဲ့အမေရိကန်သံမတ်ခရစ်စတိုဖာစတီဗင်သေဆုံးသွားခဲ့တဲ့လီဗျားနိုင်ငံဘန်ဂါဇီမြို့မှာတော့အခုတစ်ပတ်အတွင်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အခုလိုတက်တွေကိုနေရာရွှေ့လိုက်တာဟာနိုင်ဂျီးရီးယားနိုင်ငံမှာစစ်သွေးကြွတွေရဲ့ဖမ်းဆီးတာကိုခံထားရတဲ့ကျောင်းသူ186ယောက်နဲ့မသက်ဆိုင်ဘူးလို့တော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။အမေရိကန်ရဲ့အဝေးထင်းဒုံးတွေနဲ့ကင်းထောက်လေယာဉ်တွေကတော့နိုင်ဂျီးရီးယားနိုင်ငံပေါ်မှာပြန်ပြီးတော့အဲ့ဒီကျောင်းသူတွေကိုရှာဖွေတာတွေလည်းရှိနေပါတယ်ခင်ဗျာ။